နိုင်ငံတော်အတိုင်ပင်ခံရုံးနဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့ကမကထလုပ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်စေဖို့အလို့သဘောဆွေးနွေးပွဲတရက်ကိုရန်ကုန်မြို့မှာကျင်းပခဲ့တဲ့အပေါ်ပြည်ပရောက်တိုင်းရင်းသားအရေးလှုပ်ရှားသူတချို့ကကြိုဆိုလိုက်ကြပါတယ်။ဒီလိုဆွေးနွေးမှုတွေကနေလက်တွေအကောင့်ထည့်ဖော်တဲ့အပိုင်းမှာတက်မတော်ဘက်ကထိရောက်တဲ့ဆောင်ရွက်မှုတွေရှိဖို့လိုတဲ့အကြောင်းလည်းသုံးသပ်ကြပါတယ်။ကိုညာဝင်းရောင်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးအတွက်အထောက်အကူဖြစ်စေမဲ့အကြောင်းအရာတွေသိရှိနိုင်ဖို့နိုင်ငံတော်အတိုင်ပင်ခံရုံးနဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူတွေကတိုင်းရင်းသားနိုင်ငံရေးပါတီကပုဂ္ဂိုလ်တွေအရက်ဖက်လူပုဂ္ဂိုလ်တချို့ကိုရန်ကုန်မြို့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရုံးမှဖိတ်ခေါ်ပြီးဇူလိုင်လ29စနေနေ့ကအလို့သဘောဆွေးနွေးခဲ့ကြတာပါဒီလိုအလို့သဘောဆွေးနွေးမှုဟာပထမဆုံးအကြိမ်လည်းဖြစ်ပါတယ်ဒီဆွေးနွေးမှုမှာတမတော်တာဝန်ရှိပုဂ္ဂိုလ်တွေနဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေပါဝင်တာမတွေ့ရပါဘူးဒီလိုအလို့သဘောဆွေးနွေးပွဲတွေကိုကြိုဆိုကြောင်းနဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွက်လွှတ်တော်ထဲမှာဆွေးနွေးလာရတဲ့အသည့်မျှော်လင့်သူကတော့အမေရိကန်ပြည်ထောင်စုမှာလက်တလောနေထိုင်တဲ့ CNF ချင်းမျိုးသားတပ်ဦးရဲ့ဒုဥက္ကဋ္ဌဦးထန်ထန်လျှံတန်ဖြစ်ပါတယ
်အဲ့ဒီလိုပွန့်ပွန့်လင်းလင်းဆွေးနွေးနိုင်တဲ့အခြေအနေဖန်တီးပေးတာကကျွန်တော်အများကြီးကြိုဆိုတယ်အဲ့တော့အလွတ်တဘောဆွေးနွေးမှုဒီကနေပြီးတော့မှလွတ်တော်ကော်မတီရေးရာတွေမှာဆွေးနွေးနိုင်တဲ့အဆင့်ထိကိုကျွန်တော်တို့တွားလို့ရှိရင်ဟိုအကျိုးတစ်ခုခုတော့ရမယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဒီဆွေးနွေးပွဲတွေကနေလက်တွေ့အခေါင်တွေဖော်ရမယ့်အပိုင်းမှာတက်မတော်ဘက်ကထိရောက်တဲ့ဆောင်ရွက်မှုတွေရှိဖို့လိုကြောင်းသုံးသပ်သူကတော့ဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ဖြစ်ပါတယ
်ဒီဆွေးနွေးကြီးပဲဆွေးနွေးမှအကြံပေးပြီးမှတကယ်ပေါ်ဆောင်တဲ့လူတွေကမဖို့ဆောင်ဘူးဆိုရင်တကယ်အားနည်းဟာဖြစ်လာနေတာပါ။မာကြီးမှာပြည်သူလူထုကနေပြီးတော့ဆွေးနွေးမယ်။အစိုးရနေပြီးတော့အမတ်ချက်ချတဲ့အရာပေါ်မှာအကောင့်ထည့်ဖို့တတ်မတော်ကလိုက်ပါဖို့လိုပါတယ်။နောက်လိုက်နာဖို့ရောလိုပါတယ်။ဒီကအရေးကြီးဆုံးအရာအဲ့ဒါပဲ။နောက်တစ်ခုကတော့ပါဝင်တက်ရောက်မှုပါဆိုရင်ရော stakeholder ဆိုတဲ့ပေါ့နော်။ဥဆောင်နေရဲ့ကောင်းဆောင်နေပါဝင်ဖို့အရေးကြီးပါတယ
်။27ရာစုပင်လုံကြီးလာကံမှာအများစုရဲ့ဆန္ဒနဲ့သဘောတူဆုံးဖြတ်ချက်ချသွားမယ်ဆိုတဲ့ကိစ္စရပ်ဟာညဉ့်ဉင်းဖြစ်စဉ်အတွက်အဖို့အထစ်ဖြစ်စေတယ်လို့ဦးထန်နံလျှမ်းထံကသုံးသပ်ပါတယ်
။ဥပမာကျွန်တော်တို့27ပင်လုံးညဉ့်ဉင်းညီလာခံမှာသုံးဖြည့်ရမယ်အနေထားကိုဘယ်လိုပုံစံနဲ့ဆိုတာတိတိကျကျမရှိလို့တောင်အောင်ဆန်းစုကြည်အပါဝင်ညီလာခံတက်ရောက်တဲ့လူအများစုရဲ့ဆန္ဒနဲ့သုံးဖြည့်မယ်ဆိုရင်တော့ညဉ့်ဉင်းဖြစ်စဉ်ကိုပို့ပြီးတော့နှီးကပ်ဖို့မဖြစ်နိုင်ဘူး။လက်နက်ကင်ဖွဲ့စည်းတွေမှာဟိုတချို့ကဆန္ဒမတူလို့အများကသဘောတူတာကိုလက်ခံရမယ်ဆိုရင်သူ့ရဲ့သမိုင်းအင်ကာရဆိုတာအတိအကျရှိတယ်ဆိုတာကိုလည်းကျွန်တော်တို့တတိထားဖို့တော့လိုတာပေါ့
နိုင်ငံရေးဖြည့်လျှော့မှုတွေရှိမှသာငြိမ်းချမ်းရေးရဖို့ပိုပြီးနီးစလာလိမ့်မယ်လို့ကိုဂွန်ဆန်ကထောက်ပြပါတယ
်နိုင်ငံရေးဖြည့်လျှော့မှုရှိတယ်ဆိုတော့ဒီငြိမ်းချမ်းရေးရဖို့လည်းအကောင်းဖြစ်လာမှာပါဘာလို့ဆိုတော့စစ်တပ်ကနေပြီးတော့တောင်းဆိုတဲ့ငြိမ်းချမ်းရေးမှု၆ချက်ကဖက်ဒရယ်နိုင်ငံနဲ့လုံးဝကြီးဆန့်ကျင်ပဲဖြစ်ပါတယ်တရားရေးဖြည့်လျှော့မယ်ဆိုတော့အတူသဘောဆောင်ပါတယ
် NRPC မှာကျင်းပတဲ့ဆွေးနွေးပွဲကိုအစိုးရဘက်ကနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေညဉ့်ညရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတီမျိုးဝင်းနဲ့သမရာယုံပြောခွင့်ရဦးစော်ထီးတို့တက်ရောက်ကြောင်းသိရပါတယ်